မလေးရှားနိုင်ငံကိုရောက်နေတဲ့မြန်မာနိုင်ငံသားတွေဟာဒေသခံလူတစုရဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်ထိခိုက်ဒေဆုံးမှုတွေရှိခဲ့ပါတယ်။မြန်မာနိုင်ငံသားတွေအနေနဲ့ဒီအကြမ်းဖက်မှုတွေကြောင့်မလေးရှားနိုင်ငံမှာနေထိုင်လုံလုံခံရမှာစိုးရိမ်ကြောက်ရွံ့နေကြပြီးမြန်မာပြည်ပြန်ဖို့ကိုပဲပြင်ဆင်နေကြတယ်လို့ကွာလာလမ်ပူမြို့ကမြန်မာနိုင်ငံသားတူကပြောပါတယ်
။ဒုက္ခတော့ရောက်နေကြတာပဲ။စားတော့လည်းကောင်းကောင်းမွန်စားတော့လည်းမစားရဲ။အဲ့တော့လည်းဆက်ချက်လက်ကမအေးရကြဘူးလေအဲ့လိုဖြစ်နေကြတယ်။နေရာတိုင်းမှာဖမ်းနေတယ်ကွာ။အနိုင်ငံလုံးနေရာတိုင်းမြန်မာမှန်ရယ်ပေါ်ကနေတောက်ရှိရယ်ပါမင်းမရှိဘူးအဲ့ဒါတော်များများကဘလုံးကသင်နေတဲ့လူများတယ်သူတို့မှာဒုက္ခရောက်တယ်ဘာလို့ဒုက္ခရောက်လဲဆိုတော့အလုပ်လည်းသွားလို့မရဘူးသွားရဲညအိတ်လို့ရှိရင်လည်းဒီချက်လက်ချက်မအိတ်ရဲဘူးအဲ့ဒီလိုဖြစ်နေကြတယ်အလုပ်မသွားတဲ့အခါကျတော့သက်သက်မရအောင်ဒီရှင်းမှာဆက်သွားတဲ့ကရဏာကြီးကညဘက်မှာအိမ်ကိုတက်ပြီးဒါနဲ့ခုတ်တာလို့ဒီအိမ်ထဲကိုဝင်ပြီးတော့စပေးနဲ့ကြားပြီးတော့ဒါနဲ့ဝင်ခုတ်တာလို့အဲ့ဒါမျိုးကြီးကြားနေရတဲ့အခါကျတော့ဒီချက်လက်ချက်မအိတ်ရဲကြတော့အဲ့လေနေကလေးလို့ဆိုနေအပြင်ဘယ်သူမှမထွက်ရကြတော့
ပြီးခဲ့တဲ့ရက်ကဆိုရင်ကွာလာလမ်ပူမြို့နဲ့အနီးဆုံးရှာလမ်းမှာအမျိုးသမီးနှစ်ယောက်ကိုနေကင်းဘက်မှာမရင်းကျင့်သွားတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတာနဲ့ပတ်သက်ပြီးမြန်မာအမျိုးသမီးတွေအနေနဲ့လည်းစိုးရိမ်ထိတ်လန့်နေကြပြီးအလုံမစင်ရဲဖြစ်နေကြတယ်လို့သိရပါဗျ။ပြည်နယ်မြို့ကကင်မရာစက်ရုံတစ်ခုမှအလုံလုံကိုင်းတဲ့မြန်မာအမျိုးသမီးတူကလက်ရှိမြန်မာနိုင်ငံသားတွေရင်ဆိုင်ကြုံတွေ့နေရတဲ့အခြေအနေတွေကိုပြောပြပါဗျ
။သူကလူပြတဲ့နေရာတွေအဲ့လိုမျိုးတွေရှောက်တတ်တာကျွန်တော်တို့မြန်မာနိုင်ငံအမှုကိစ္စတွေကြပါချင်ပါတယ်။ကျွန်တော်တို့နေတဲ့ဘက်ကစေယုံကလည်းအကောက်ွက်ပေးရပေးတယ်။အတအမခံအင်ရှူရန်တွေပါလေလောက်ထားပေးတယ်။ပြီးလို့ရှင်အဲဒီမှာဆိုလို့ရှင်လည်းအဆောက်ရှောက်ကြီးရှိတာပေါ့အဲ့လိုမျိုးစကျူရတီနဲ့ကိုယ့်ဘက်ကိုလည်းယူဆိုင်ရတယ်အပြင်လည်းမထွက်ကြဘူး။စေယုံဘက်ကအိမ်ခံဝင်ထဲမှာလည်းကြိုရပြီးအလုပ်တွေကိုချပေးတယ်။အလုပ်ကပြန်လို့ရှင်လည်းအလုပ်ကနေအိမ်ခံဝင်ထဲထိလိုက်ပို့တယ်။အဲဒီအိမ်ခံဝင်အောက်မှာပဲဆိုင်နေရှိတဲ့သူအဲဒီမှာပဲဝယ်စားတယ်အဲဒီမှာပဲနေကြတာများတယ်။ဒါပေမဲ့အကလုံးတော့တပိရှိကြတယ်မြန်မာဘက်ကလည်းအဲ့လိုမျိုးတင်းတွေရောက်လာပြီးအချင်းတွေကြီးဆူလာပြီးမြို့ဘက်မှာဖြစ်လာပြီးဆိုတော့ဆက်ရုံပြောပြီးတော့နေကင်မရာဆီစဉ်လာတဲ့
လက်ရှိအခြေအနေအရမလေးရှားရောက်မြန်မာလူသမားတွေအကူအညီကင်းမဲ့နေကြောင်းနဲ့ဒီကနေ့ဆိုရင်ကွာလာလမ်ပူမြို့မှာအကြမ်းဖက်အဖွဲ့အစည်းကလူတွေရောက်နေကြောင်းမလေးရက်တပ်ဖွဲ့ကသတိပေးပြောကြားတဲ့အတွက်မြန်မာနိုင်ငံသားတွေဟာစိုးရိမ်ထိတ်လန့်နေကြတယ်လို့88မျိုးဆက်ငင်းချမ်းရင်းနဲ့ပွင့်လင်းလူအဖွဲ့အစည်းကကိုအောင်ကြီးကပြောပါတယ
်ကွာလာ85 54 55 56အဲ့ဝင်းကြီးဝိုင်းမှာအဲ့ဒီလူတက်ကောင်အကျန့်ဖက်အဖွဲ့စည်းတွေရောက်နေပါတယ်လို့သတင်းရထားပါတယ်။အဲ့နာလူတွေဝဲသူတို့ဘုရမလဲဆိုတော့မင်းတို့တွေအကုန်လုံးတတိဝရိယနေကြပါ။ဒီနေ့ဒီနေ့14 14 15 16မှာဒီအကျန့်ဖက်အဖွဲ့စည်းတွေရောက်နေပါတယ်။အဲ့တော့မင်းတို့မှာအဲ့လိုရှိသတိထားအဲ့မင်းတို့မှာလက်နက်တွေပါစောင့်စားဒီကောင်တွေလို့ရှိရင်မင်းတို့သူတို့မိအောင်ဖမ်းပါသူတို့သူတို့ကဒီရဲစခန်းနေပြီးတော့အဲ့ဒီမှာရှိတဲ့လူငယ်မြန်မာလူငယ်အကုန်လုံးကိုသူတို့စလုံးလူကျင်တာကဗမာလူမျိုးတွေကပဲအကျန့်ဖက်ဖက်ဒီမြန်မာမွတ်စလင်တွေကအကျန့်ဖက်ဖက်ဘယ်သူကအကျန့်ဖက်ဖက်အကျန့်ဖက်တဲ့လူကိုကျွန်တော်ဖော်ထုတ်နိုင်ပါလို့ဆိုလို့ရှိရင်ကျွန်တော်တို့မလေးရှားနိုင်ငံမှာကျွန်တော်တို့ကဒီကျွန်တဲ့မြန်မာနိုင်ငံသားအလုံးကိုကောင်းကောင်းမွန်မွန်နဲ့လှုပ်ကြအောင်ပေါ့နော်အခုဆိုရင်လှုပ်တွေကရန်ဒုက္ခရောက်တယ်လှုပ်တွေကအဆင်ပြေကြဘူးကြောမလုံဘူးပေါ့နောက်ကြောမလုံဘူးဘယ်နည်းငါးကလာတတ်မလဲဘယ်နည်းငါးလှည့်လဲတောင်းဝန်တွေပဲအလုံးကစိုးရိမ်နေကြပါသေးတယ
်မလေးရှားနိုင်ငံမှာမြန်မာနိုင်ငံသားတွေအခုလိုတိုက်ခိုက်ခံနေရတဲ့ပတ်သက်ပြီးမလေးရှားမြန်မာတရုံကအကူအညီပေးတာမရှိသေးဘူးဆိုတဲ့သတင်းတွေလည်းထွက်ပေါ်လာပါတယ်လာရှုမြို့ရေးခင်းနောက်ပိုင်းမလေးရှားမှာမြန်မာတွေအသက်ခံရတာ18ဦးရှိပြီးသူတို့ရဲ့အလောင်းတွေကိုတန်ယုံရဲ့ခွင့်ပြုချက်မရသေးတာကြောင့်မတကြွရသေးဘူးလို့လည်းသိရပါတယ်။မလေးရှားရောက်မြန်မာနိုင်ငံသားတွေရဲ့လုံခြုံရေးနဲ့ပတ်သက်ပြီးမြန်မာအစိုးရအနေနဲ့မလေးရှားအစိုးရနဲ့ညှိနှိုင်းဆောင်ရွက်ဖို့အစ်စ်မြင့်ကိုယ်စားလှယ်အဖွဲ့ကိုဆေလွတ်မယ်လို့သမရရဲ့ပြောခွင့်ရပုဂ္ဂိုလ်ပြန်ကြားရေးဒုဝန်ကြီးဦးရထွတ်ကပြောကြားထားပါတယ်ရှင်။